ရပောင်းတရားအတွင်းမှာစိန်ခေါ်မှုတွေအများကြီးတဲ့ကအကောင်းဆုံးဖြစ်အောင်လုပ်ခဲ့တယ်လို့ရက်တရားမှာအစပြုခဲ့တဲ့မပြီးပြတ်သေးတဲ့ဆက်လုဆောင်ရအောင်မဲ့စီမံချက်တွေကိုလည်းပြည်သူအကြိုးအတွက်အဓိကထားဆောင်ရွက်သွားမှာဖြစ်တယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးကပြောဆိုလိုက်ပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NND ပါတီဦးဆောင်တဲ့ဆိုရတဲ့လက်ထက်ဝင်ကြီးဌာနအသီးသီးကအစိုးရအသစ်ဖွဲ့ပြီးရပောင်းတရားအတွင်ဝင်ကြီးဌာနတွေရဲ့လုံဆောင်ချက်တွေနဲ့ပတ်သက်လို့ပြည်သူအများသိရှိအောင်လို့သတင်းစာရှင်းလင်းပွဲတွေလုပ်ပြီးတော့ရှင်းလင်းပြခဲ့ရမှာတော့
အဲ့တော့ရည်တင်ရတယ်မှာကျွန်တော်တို့ကနေပြီးလူမှုကိစ္စကြီးရှိတယ်။ကာကွယ်ရေးအကြံဉာဏ်များချမ်းချမ်းရှိတဲ့နှစ်ခုပေါ့နော်ကျွန်တော်ဝန်ကြီးဌာနအဲ့တော့လူမှုနဲ့ပတ်သက်လို့ရှိရင်ကျွန်တော်တို့မှလုံဆောင်ရေးတဲ့အချက်တွေအားကျွန်တော်တို့ကျွန်တော်စီမံချက်တွေရှိခဲ့တယ်သို့တော်လည်းစီမံချက်ထဲမှာကျွန်တော်တို့လုံဆောင်နိုင်ခဲ့တာရှိတယ်လုံဆောင်ရအောင်ပြီးလုံဆောင်နိုင်ခဲ့တာရှိတယ်ညာ
ပါသောစီရဲ့ခါကြတော့ကျွန်တော်တို့ကတိုင်းပြည်သားကြီးစုဝါရီနဲ့ပူးပေါင်းဆောင်ရွက်တယ်။ဆောင်ရွက်တော့အများဆုံးအဲ့လိုမျိုးဖြစ်နေတဲ့နေရာတွေကရန်ကုန်တိုင်းနဲ့မန္တလေးတိုင်းပေါ့။အဲ့တော့ရန်ကုန်တိုင်းနဲ့မန္တလေးတိုင်းမှာကျွန်တော်တို့ assessment တွေလုပ်တာပေါ့နော်။ဟိုဒီလိုက်ပြောအခြေခံအချက်အလက်တွေကျွန်တော်တို့စစ်ဆေးတာပေါ့။အဲ့အခြင်းကိုကျွန်တော်ရောက်ခဲ့ပြီ။ကျွန်တော်ရဲ့စိန်ခေါ်မှုကပါလဲဆိုဒါရီကိုရှင်းအောင်ကျွန်တော်တို့မလုပ်နိုင်သေးဘူး။ဒါကကျွန်တော်တို့အတွက်ကြံ့ရှိနေတဲ့စိန်ခေါ်မှုတွေပဲရည်တရားတွေမှာ။အဲ့တော့ကျွန်တော်တို့ကအခက်အခဲတွေကိုလူမှုပြဿနာပေါင်းလို့ဖြစ်နေပြီးတော့ဒီဈာမပေါ်မှာရောက်နေတဲ့ကိစ္စတွေပေါ့။ဒါရီကိုရှင်းလင်းဖို့အတွက်ဆိုရင်ကျွန်တော်တို့ကတကယ်ဥပမာအဲ့တော့စမ်းကျွန်တော်တို့မှာတနေရာပဲရှိရင်နောက်ထပ်အငယ်ကိုစမ်းတဲ့နေရာ၃နေရာဖြစ်အောင်လုပ်ရမယ်။အမျိုးသမီးဆက်ဆံရေးကတခုရှိရင်ရန်ကုန်တိုင်းမှာဆိုနောက်ထပ်နှစ်ခုသုံးခုဖြစ်အောင်ကျွန်တော်လုပ်ရမယ်။စသဖြင့်ပေါ့အဲ့လိုပြန်လေးထူထောင်ရင်းညီညီလုပ်ရမယ်။အဲ့ကြလို့ရှိရင် budget အင်အားလိုတယ်၊လူဝင်အားတွေလည်းကျွန်တော်တို့လိုလာပြီ။အဲ့တော့ဒါရီကိုကျွန်တော်စီမံချက်နဲ့အခုလုပ်နေတယ်ကျွန်တော်နိုင်ငံတော်ရဲ့ကျွန်တော်တာဝန်ခံပုဂ္ဂိုလ်ကလည်းကျွန်တော်စီမံချက်တာရေးပါစီမံချက်ကိုတင်ပါ budget ကိစ္စကိုရှင်းရှင်းပေးပါမယ်။ဒါမျိုးပြောထားတာရှိတော့လုပ်ရင်လည်းရေးရေးလို့ပြက်ပြက်သားသားလုပ်ဒီလိုမျိုးပြောထားတာရှိတော့ဒါကျွန်တော်ကစိန်ခေါ်မှုကိုကျွန်တော်ရင်ဆိုင်နေရတာအဲ့ဒီကိစ္စပေါ့ဒါလူမှုနဲ့ပတ်သက်လို့ရှိရင်လက်တလောပေါ့
ဒီမြန်မာနိုင်ငံတဝန်းကတိုင်းနယ်ပြည်နယ်၄ခုပါလူသိန်းနဲ့ချီပြီးရေဘေးတံတင့်နေတဲ့အခြေအနေမှာဝင်ကြီးတို့အနေနဲ့ပေါ့နော်ဝင်ကြီးဌာနအနေနဲ့ဘာတွေကိုအဓိကဦးစားပေးပြီးတော့ကူညီဆောင်ရွက်ပေးခဲ့တာရှိပါလဲရှင
်အဓိကဦးစားပေးတာကျွန်တော်ပြောပြမယ်ဒီလိုမျိုးရေဘေးတင့်နေတဲ့အခြေမှာကျွန်တော်တို့မှာသဘောပြီးစီမံခံလုပ်မှုကော်မတီဆိုတာဟိုဘူကနေပြီးတော့ရက်ွက်တီအစီအစဉ်ရှိတယ်နောက်ပြီးတဲ့ခါကျတော့ကုတ်ကင်းရုံနေမှာကျွန်တော်တို့ဒီတော့ကိုယ်စလဲရရှိတယ်။နောက်ပြီးလူမှုဖွဲ့စည်းရေးရှိတယ်။နောက်ပြီးတော့ဒီအထူးသဖြင့်အထူးရည်ကူးစည်းတာအူကြီးကလူတွေရှိတယ်။နောက်ကျွန်တော်တို့ရှိရလူတွေပြန်အထူးရှိရဒါပေမဲ့ကျွန်တော်တို့လူတွေပြန်တိုင်းပါပဲရှိတယ်နော်။အောက်ရှိရှိလူအင်အားနေပါတယ်။အဲ့တော့ကျွန်တော်တို့ဂျန်နဲ့လူမှုဖွဲ့စည်းရေးရှိတယ်၊ကြီးလူရဲတွေရှိတယ်၊တက်ချင်တွေရှိတယ်၊တက်မရောရှိတယ်။အကုန်လုံးကူပေါင်းပြီးတော့ကျွန်တော်တို့ဆောင်ရွက်ကြတယ်။အဲ့လိုလုပ်တဲ့အခါမှာကျွန်တော်တို့ရဲ့ဆောင်ရွက်ချက်ပါလေလို့မြင်လို့ရှိရင်နံပါတ်၁ကတော့အဲ့ဒီအချိန်ခါမှာအလုံးအဆုံးဟာသူတို့ရဲ့ရိခါပဲ။အဲ့ဒီအချိန်မှာသူတို့အလုံးမလုံးနိုင်ဘူး၊အလုံးမသွားနိုင်ဘူးဆိုရင်စနေရိခါကြီးကျင်ကျွန်တော်တို့ကအဓိကကတော့ဆန်တို့ငါတစ်တန်းတို့ရည်ကန်းတို့စသဖြင့်ဒါတွေထောက်ပံ့မှုအဓိကအနေနဲ့ကျွန်တော်တို့လုပ်ခဲ့တယ်။အဓိကကတော့ဆန်ပေါ့နော်။ဆန်ရရှိမှုကျွန်တော်လုပ်ခဲ့တယ်။ဘယ်နဲ့တလုံးညတလုံးလူတယောက်ကိုတွေ့တယ်။ခလိငယ်ကြီးကဒီလိုပဲတွေ့တယ်။အဲ့လိုအနေနဲ့တွေ့ပြီးတော့ကျွန်တော်တို့ပြီးတယ်။ပြီးတဲ့ခါကျတော့သူတို့ဘလောက်တောင်ဘလောက်ချစ်ကြမှသူတို့အလုပ်ပြန်လုပ်နိုင်မှလဲ။ဘတော့မှသူတို့ဝင်ဝေးပြန်ရမှလဲ။အဲ့ဒီပုံမှန်မျိုးကြီးတော့ကျွန်တော်တို့ပြီးနေတယ်။တော့ရဆာမကဘူး။တပတ်နေမှရည်ပြန်ကြမယ့်နေရာကိုတပတ်ကြည့်ပြီးတယ်။အခုတပတ်နဲ့မကြတဲ့နေရာတွေရှိတယ်။ကျွန်တော်နောက်ထပ်တပတ်ဆက်လိုက်ပြီးနေပြီ။တပတ်နေမှရည်ကြမယ်။အော်တချို့စကားနေပိတ်ပြီးလဲလို့သူနေရာပြန်သွားပြီ။အဲ့ကျရင်သူတို့အစီအစဉ်ကြည့်သွားပြီ။အဲ့တော့ကျွန်တော်တို့လုံနိုင်ဆုံးကြီးခါထောက်ပံ့တာအလုပ်နိုင်ဆုံးနဲ့စိန်ခေါ်မှုမေးလို့စိန်ခေါ်မှုထပ်ပြောချင်နေတယ်။ဘာလဲဆိုတော့ကျွန်တော်တို့ဒီပစ္စည်းကျွန်တော်တို့ထောက်ပံ့နေပြီ။ကျွန်တော်တို့ကအခုသက်ထောက်ပံ့နေချက်ချင်းဖြည့်ချက်ချင်းသက်ထောက်ပံ့မယ်။ဒါပေမဲ့အဲ့ဒီပစ္စည်းချက်ချင်းလက်ထဲရောက်ဖို့အခက်အခဲရှိတယ်။
ဟုတ်ကဲ့
ဘာကြောင့်လဲဆိုတော့ကျွန်တော်တို့ကျွန်တော်ရဲ့ဝန်ထမ်းအင်အားနေပါတယ်အဲ့တော့ကျွန်တော်တို့ဘယ်သူတွေကကူညီလဲဆိုတော့လူမှုအဖွဲ့အစည်းတွေကကူညီတယ်ဒါပေမဲ့လုပ်သားတော်လည်းတစ်ပြက်လက်တွေ့ချက်ချင်းရောက်လာတဲ့အခါမှာကျွန်တော်ချိန်ဆရတာနည်းနည်းခက်ခဲနေပြီးတယ်
ဟုတ်ကဲ့ဝင်းကြီးနောက်ဆုံးမေးခွန်းပါဒီရက်တရာအလွန်ပေါ့နော်ဟုတ်ကဲ့လူမှုဝန်ထမ်းနဲ့ကဲဆယ်ပြန်လည်နေရာချထားရေးဝင်းကြီးအနေနဲ့ပေါ့နော်ရက်တရာအလွန်ရှေ့ဆက်ပြီးစောင့်ရက်မဲ့စီမံမှုတွေနဲ့ပတ်သက်ပြီးအများပြည်သူကိုဗာမားအမှားစကားပြောချင်ပါလေရှင် VOE ကနေတဆင
့် VOE ရဲ့တဆင့်ကျွန်တော်တို့လူဝန်ထမ်းကဲဆယ်ပြန်လည်နေရာချထားရေးဝင်းကြီးဌာနရဲ့ရက်တရာအလွန်စောင့်ရက်ချက်ဆိုတာပြောရရင်တော့တကယ်လို့ရက်တရာဆိုတာဟာကျွန်တော်တို့ကအရှင်အဟုန်နဲ့စောင့်ရက်ဖို့ကျွန်တော်တို့အစိုးရအဖွဲ့အစည်းတွေနဲ့ပြည်သူ ဘူးဘလောက်အကျိုးရှိအောင်ဆောင်ရွက်နိုင်မလဲဆိုတဲ့ထဲကနေပြီးရွေးပြီးတော့အငန်းဆုံးကျွန်တော်အကောင့်ထဲပုံနိုင်မယ့်နည်းလမ်းကိုရတ္တရာဆိုနာမည်တက်လိုက်တယ်ရတ္တရာမှာတချို့ကိစ္စတွေကတရားမှာဖြစ်သွားတာရှိတယ်တချို့ကိစ္စကတရားမှာစနိုင်တာပဲရှိတယ်အဲ့တော့ကျွန်တော်ရတ္တရာလုံးမှာမလုပ်မလဲဆိုတော့ဒီလိုတဲ့အကျိုးရှိတဲ့လုပ်ငန်းတွေကိုကျွန်တော်ဖြတ်ပြတ်ထားတာရှိတယ်ဒါကို16နှစ်ကြာရင်လည်းကျွန်တော်ရှင်းလင်းပွဲမှာရှင်းလင်းမှာဖြစ်တယ်အဲ့ဒီအချက်လက်တွေကိုရတ္တရာမှာမပြတ်ဘူးဆိုတဲ့အလုပ်တွေကိုကျွန်တော်ပြီးပြအောင်ကျွန်တော်ဆောင်ရွက်မယ်ဒီလိုကြိုးချရောဖြည်းဖြည်းရောအကျိုးရှိအောင်ဆောင်ရမယ်။ဖြည်းဖြည်းရမှာစပဲစနိုင်တဲ့လုပ်ငန်းတွေလည်းဖြည်းဖြည်းရောရောဆက်ပြီးတော့ဆောင်ရမယ်အောင်ကျွန်တော်ကြိုးစားမယ်။အဲ့တော့ပြည်သူအလုံးပူးပေါင်းပါဝင်ပြီးပါလို့ပြောချင်
တယ်။ဟုတ်ကဲ့ပါရှင်။အလုပ်ရှုပ်နေကြတဲ့ကြားတွေကဖြည်းဖြည်းရအောင်ဝင်ကြီးအများကြီးကျေးဇူးတင်ပါတယ်ရှင်။
ကျေးဇူးတင်ပါတယ်။